မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြဿနာကိုတတ်နိုင်သမျှစ조사ဖြေရှင်းနေပေမဲ့လည်းနိုင်ငံတကာဖိအားတွေကတော့ရော့ကျမသွားတဲ့အပြင်ထပ်ထပ်ပြီးတိုးလာနေတာတွေ့မြင်ကြရပါတယ်။ပြီးခဲ့တဲ့2019နိုဝင်ဘာ23ရက်နေ့မှာရူဝင်ကြအရေးလှုပ်ရှားသူတွေကမြန်မာနိုင်ငံသမ္မတတွေဖြစ်ခဲ့ကြတဲ့သမ္မတဟောင်းဦးသိန်းစိန်ဦးထင်ကျော်နဲ့လက်ရှိသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဘက်ခေါင်းဆောင်တွေကိုရူဝင်ကြတွေအပေါ်ရာဇဝမှုကျူးလွန်ခဲ့တယ်ဆိုပြီးအာဂျင်တီးနားနိုင်ငံမှာတိုင်ကျက်ဖွဲ့တရားစွဲပါတယ်။နိုဝင်ဘာ14ရက်နေ့မှာတော့နောက်ထပ်ဖြစ်ရသုံးခုထပ်ပြီးပေါ်ပေါက်လာပြန်ပါတယ်။တစ်ခုကတော့ကုလသမဂ္ဂလက်အောက်ခံICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုတရားစွဲလိုက်ပြီးနောက်တစ်ခုကတော့ The Hague မှာအခြေစိုက်တဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကလည်းမြန်မာနိုင်ငံတွေကရိုးညားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုစုံစမ်းဖို့ခွင့်ပြုလိုက်တာပါ။ဒါပြင်အဲ့ဒီတရားထဲမှာပဲကုလသမဂ္ဂအထွေထွေညီလာခံလူ့အခွင့်အရေးနဲ့လူမှုရေးဆိုင်ရာကော်မတီကမြန်မာနိုင်ငံကရိုဟင်ဂျာနဲ့အခြားလူနည်းစုတွေရဲ့အခွင့်အရေးဆိုင်ရာအခြေအနေလို့ခေါင်းစဉ်တတ်ထားတဲ့ဆုံးဖြတ်ချက်တရားကိုအတည်ပြုခဲ့ပါသေးတယ်။လက်တော်ဒီလိုဖိအားတွေများလာတာအပြင်နောက်ပိုင်းမှာလည်းပြေလျော့သွားဖို့သိပ်မမြင်နိုင်သေးတာမို့ဒီပြဿနာအစိုးရနဲ့တပ်မတော်ဘက်ကအခုထပ်ပိုပြီးလေးလေးနက်နက်ကင်တွယ်ဖြေရှင်းဖို့လိုအပ်နေပြီဆိုတာညင်းလို့မရတော့တဲ့အခြေအနေရောက်လာပါတယ်။နိုင်ငံတကာကပြောနေတဲ့ရိုဟင်ဂျာအရေးဘယ်ပုံချင်းကဖြေရှင်းနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။လက်ရှိနိုင်ငံတကာကခေါ်ဝေါ်တုံ့ပြန်နေတဲ့ရိုဟင်ဂျာပြဿနာတနည်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြေးသွားတဲ့မွတ်စလင်ဒုက္ခသည်တွေပြဿနာဆိုတာဟာနိုင်ငံရေးအရာတောင်းဆိုတိုက်ပွဲဝင်တဲ့ပုံတံတန်ပိုးပို့ပြီးပြည်ပြင်းလာတာကြောင့်ဒုက္ခသည်တွေတိတ်မကြခင်ပြန်လာကြလိမ့်မယ်ဆိုပြီးတိတ်ညှော်လင့်လို့မရနိုင်တော့ပါဘူးအခြားတစ်ဖက်မှာတော့ဒုက္ခသည်တွေသူတို့ဆန္ဒနဲ့သူတို့မြန်မာနိုင်ငံနဲ့ပြန်မလာမချင်းအခုလိုနိုင်ငံတကာကနီလန်မျိုးစုံနဲ့ဖိအားပေးတဲ့ပြဿနာရော့ကြမသွားနိုင်ပါဘူး။ဒါကြောင့်ပြဿနာကိုကင်တွယ်ရမှာအဲ့ဒီအချက်တွေကိုအခြေခံပြီးစနစ်တကျဖြေရှင်းနိုင်ဖို့လိုအပ်ပါတယ်။ပထမတစ်ချက်ကဒုက္ခသည်တွေပြန်လာအောင်မလုပ်ကြမလဲဆိုတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်သွားတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာအဲ့ဒီစခန်းတွေမှာအဆင်ပြေနေကြတာတော့မဟုတ်ပါဘူး။တချို့သူတို့သဘောဆန္ဒအရမြန်မာနိုင်ငံဘက်ပြန်ကျင်လာမျိုးရှိနိုင်ပေမယ့်အတိုင်းဝိုင်းကိုဆန့်ကျင်ပြီးဖိအားပေးသူတွေကိုဆန့်ကျင်ပြီးပြန်ဖို့တော့ခက်ခဲနေပါလိမ့်မယ်မြန်မာအစိုးရနဲ့တက်မတော်ဘက်ကလုပ်ရမှာကသူတို့တကယ်ပဲပြန်လာခြင်းအောင်ဆွဲဆောင်နိုင်ဖို့ပါပဲဒီအတွက်လုပ်ရမှာကလက်ရှိမြန်မာနိုင်ငံဘက်အချမ်းမှာကျန်နေဆက်ပြီးနေထိုင်နေတဲ့တန်တဝက်နီးပါးရှိမဲ့မွတ်စလင်တွေရဲ့လူခွင့်ရေးလုံခြုံရေးနဲ့လူနေမှုဘဝတွေကိုလက်တွေ့ကျကျမြင့်တင်ပေးဖို့ပါအ
ဲ့လိုကောင်းတဲ့ဖော်ဖို့ဆိုရင်တမတော်စစ်ကောင်းဆောင်တွေရဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေနဲ့ပတ်သက်ပြီးအယိုးဆွဲနေတဲ့သဘောထားတွေကိုပြန်သုံးသပ်ပြောင်းလဲသင့်ပြောင်းလဲဖို့လိုပါလိမ့်မယ်ဒီဘင်္ဂလီတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ခိုးဝင်လာကြတာဒါကြောင့်သူတို့ကိုနိုင်ငံသားဥပဒေနဲ့စီစစ်ဥပဒေအရနိုင်ငံသားမဖြစ်ဘူးဆိုရင်ဒုက္ခသည်စခန်းတွေထဲထဲထားခိုးလုံစရာနိုင်ငံရှိရင်ပေးသွားလိုက်ဆိုတဲ့သဘောထားမျိုးကိုအကြီးအကျယ်ပြောင်းလဲရပါလိမ့်မယ်။အဲ့ဒီမွတ်စလင်တွေနဲ့ပတ်သက်ရင်နိုင်ငံသားဖြစ်တာမဖြစ်တာအသာထားမြန်မာနိုင်ငံထဲနေထိုင်သူတွေအဖြစ်အသေးချာအသိမှတ်ပြုပြီးနိုင်ငံတွင်းကနေမောင်းမထုတ်ပါဘူးဆိုတဲ့အာမခံချက်မျိုးအတိလင်းပေးထားဖို့လိုပါလိမ့်မယ်။မြန်မာနိုင်ငံထဲနေထိုင်သူတွေအဖြစ်အသေးချာအသိမှတ်ပြုပြီးတဲ့နောက်သူတို့ရဲ့လူခွင့်ရေးနဲ့လုံခြုံရေးအာမခံချက်ရှိအောင်ဖန်တီးပေးရပါမယ်။အဲ့လိုလူခွေရင်နဲ့လုံခြုံရေးအာမခံချက်ရှိနေတယ်ဆိုတာကိုအာဆီယံပါဝင်နိုင်ငံတကာကအသိမှတ်ပြုလာအောင်တန်တမာရေးနီးလန်းနေနဲ့လက်တွေ့ပြသကြိုးစားကြရပါလိမ့်မယ်
။နောက်တဲ့အရေးကြီးတာတစ်ခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့တပ်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်ပြီးရှင်သန်လာအောင်လုပ်ပေးဖို့ပါ2016အောက်တိုဘာလကအာဆာအကြမ်းဖက်အဖွဲ့ကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းကြီးတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်တပ်မတော်ကတံပြန်နှိမ်နှင်းတာတွေလုပ်ခဲ့ပါတယ်။တစ်ဆက်တည်းညမထွက်ရအမိန့်ထုတ်တာတနီယာကနေတနီယာသွားလာတာကိုတင်းတင်းကြပ်ကြပ်စီစစ်တာ MPC ကတ်မလုပ်သူတွေကိုရေလုံငန်းလုပ်ခွင့်မပြုတာစတဲ့တန်းတက်မှုအမျိုးမျိုးကြောင့်နောက်ထပ်2019ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုမဖြစ်ခင်ကတည်းကအဲ့ဒီဒေသကရေလုံငန်းတချို့သောလေယာဉ်လုပ်ငန်းနဲ့မွေးမြူရေးလုပ်ငန်းတွေပျက်စီးခဲ့ပြီးဖြစ်ပါတယ်ဒီကနေ့အချိန်ထိအဲ့ဒီအခြေအနေကိုပြောင်းလဲနိုင်ခြင်းမရှိသေးပါဘူး မောင်းတော့ခရိုင်ဘက်ကအဲ့ဒီမွတ်စလင်တွေရဲ့လူခွင့်ရင်းနဲ့လုံခြုံရေးအာမခံချက်မရှိသေးရင်လူနေမှုဘဝတွေညှင့်တင်မပေးနိုင်ရင်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခတွေတွေပြန်လာရေးဆွဲဆောင်မှုရှိလာမှာမဟုတ်ပါဘူး။ဒါဒီမကရခိုင်ပြည်နယ်ကမွတ်စလင်တွေအရေးလက်တွေ့ကြကြဖြေရှင်းပေးဖို့ဆိုရင်ကိုဖီအနန်ကော်မရှင်အကြံပြုချက်မှာပါတဲ့အတိုင်း1982နိုင်ငံသားဖြစ်မှုဥပဒေကိုတတိရှိရှိပြန်ဆန်းစစ်ဖို့လိုအပ်ရင်ပြန်ပြုတ်ပြင်ဖို့လိုပါတယ်ခေတ်တကဘာကြီးနဲ့မစီလျော်တဲ့အဲ့ဒီဥပဒေဟာမြန်မာနိုင်ငံကိုကောင်းကျိုးပြုမဲ့အစားအခုလိုနိုင်ငံတကာဖိအားမျိုးစုံတိုက်ခိုက်မှုမျိုးစုံအောက်ကြားရောက်သွားစေတဲ့မြန်မာဒီမိုကရေစီအတွင်ကူပြောင်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုအဟံအတားဖြစ်စေတဲ့တက်မတော်စစ်ကောင်ဆောင်တွေကိုအစွန်းရောက်တွေးခေါ်သူတွေအဖြစ်ကြားရောက်သွားစေတဲ့ချုပ်ရင်းချက်ရှိတဲ့ဥပဒေအဖြစ်ရှုမြင်ဖို့လိုပါတယ်အဲ့ဒီလိုမြန်မာအစိုးရနဲ့တက်မတော်စစ်ကောင်ဆောင်တွေဘက်ကလက်တွေ့ကြကြအကောင့်ထဲဖော်နိုင်ရင်မြန်မာနိုင်ငံနဲ့ကျန်ရစ်နေတဲ့မွတ်စလင်တွေရဲ့ဘဝအခြေအနေအာမခံချက်ရှိတိုးတက်လာမှာဖြစ်တယ်လို့ဒုက္ခသည်စခန်းတွေမှာရောက်နေသူတွေကိုလည်းဘသူတာတာကိုယ်ဆန္ဒနဲ့ကိုပြန်လာမယ်ဆိုတဲ့တွန်းအားဖြစ်ပေါ်လာစေမှာတည်ကြပါတယ
်။ဒါရင်မကဒီလုပ်ငန်းစဉ်ကြီးကိုအကောင့်ထဲဖော်ရမှာနိုင်ငံတကာကသိမြင်နားလည်လာအောင်မြန်မာစိုးရဘက်ကရက်တီလာအောင်တန်တမာရေးနီလန်းနေနဲ့ဟန်ချက်ညီစူးစမ်းကောက်တဲ့ဖော်ဖို့လဲလိုပါတယ်ဒီနီလန်းကသာလျှင်မြန်မာနိုင်ငံအနေနဲ့လက်ရှိရင်ဆိုင်နေရတဲ့နောက်လဲရင်ဆိုင်ရအောင်မဲ့နိုင်ငံတကာဖိအားနဲ့ထိုးနှက်ချက်တွေကိုခုခံကာကွယ်ကျော်လွှားနိုင်မယ်ဖြစ်ကြောင်းပါ